တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာမွန်ပြည်သည့်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။ NLD အစိုးရလက်ထက်မှာတနိုင်ငံလုံးအပြစ်ရစာချုပ်မှာပထမဆုံးလက်မှတ်ရေးထိုးတဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေလည်းဖြစ်ပါတယ်။ဒီအဖွဲ့နှစ်ဖွဲ့တို့ NCA စာချုပ်မှာထပ်ပြီးလက်မှတ်ရေးထိုးလိုက်တာကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့အဖွဲ့အစည်း၁၀ဖွဲ့ရှိသွားပြီလည်းဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့ပွဲကတော့သမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့လည်းတက်ရောက်ခဲ့ကြပါတယ်။အခုလို NCA စာချုပ်မှာနောက်ထပ်တရင်သားအဖွဲ့နှစ်ခုထပ်ပြီးပါဝင်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြိုးဆိုကြောင်းပြောဆိုလိုက်ပါတယ်။မြန်မာဆိုင်ရာအမေရိကန်တန်ယုံရဲ့ပြန်ကြားရေးတာဝန်ခံအာယာနီမနေရင်းကအခုလိုပြောဆိုပါတယ
်။ We welcome the signing today by two additional ethnic armed groups.The Nuemon State Party and the Lahu Democratic Union of the Nationwide Ceasefire Agreement.
ဝန်ပြည်သက်ပါတီနဲ့ Lahu Democratic အစည်းအရုံးတို့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်မှာလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းဒီလိုလက်မှတ်ရေးထိုးလိုက်တာကရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းပါဝင်ပတ်သက်သူအလုံးလို့အနေနဲ့စစ်ဆက်ဆွေးနွေးညှိနှိုင်းမှုအတွက်ခိုင်မာတဲ့ပိုင်းဖြတ်ချက်နဲ့အတူငြိမ်းချမ်းရေးအတွက်ရှေ့ဆက်ဆောင်ရွက်နိုင်ဖို့မြန်မာလူမှုအတိုင်းဝန်အလုံးတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်မယ်ဖက်ဒရယ်ပြည်ထောင်စုတရဖော်ဆောင်နိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းမြန်မာဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်